ဖေဖော်ဝါရီလ၁ရက်နေ့ကပူတာအုံမျိုးနယ်အတွင်းကတပ်စခန်းတွေကို KNA နဲ့ PDF ပူးပေါင်းတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့ကြပြီး၃ရက်နေ့မှာစစ်ကောင်စီဘက်က၄ချောင်းကတိုက်ခိုက်ခဲ့တဲ့နောက်စွမ်ပီယန် NCN နဲ့လုံချာယန်ကျေးရွာကဒေသခံ3000ကျော်ဟာတောတောင်တွေအတွင်းကိုပုန်းချောင်ခဲ့ရတာပါ။ဒီရက်ပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်လာတာနဲ့ရိခါအခက်အခဲဖြစ်လာတာကြောင့်စစ်ပြေးဒုက္ခတွေတွင်နေရပြင်နိုင်ရေးအတွက်မြကြီးနာခရိယန်ကောင်စီ၊ကချင်အတိုင်းမင်ကန်ကောင်စီနဲ့ PCG ခေါ်ကချင်ငင်းငင်းအကျိုးဆောင်အဖွဲ့တွေကကြားဝင်ညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။အင်္ဂါနေ့မနက်ပိုင်းမှာတော့စွန်ပီယန်နဲ့ NCN ကျွတ်ကတော်အတွင်းသိမ်းရှောင်နေသူ300ကျော်လောက်ဟာနေရက်ပြန်လာပြီဖြစ်ကြောင်း PCG ကဥလမိုင်ကွန်ချာက VOA ကိုပြောပါတယ်
။၂၀၂၀နှစ်မှာသူတို့ပေါင်း300နဲ့မှ19ဦးပါလေ။သူတော်မှသိမ်းရှောင်နေတဲ့အဖွဲ့တွေအားလုံးကျန်ရောက်ပါတယ်။အမဒီပူတော်တို့ဒီမြစ်သားမှာသိမ်းရှောင်နေတဲ့လူကတော့600ကျော်900ကျော်တန်တေးကြရတော့ကာကမင်းတို့တက်ခါတော့အားလုံးပြန်နေပို့တော့ဆိုတော့အားလုံးမဖက်ဝင်နေတာတော့ရှိတယ်ပြ
။ February 3က KIA သိမ်းယူခဲ့တဲ့စွန်ပီယန်တပ်စခန်းကိုစစ်ကောင်စီတပ်က match လ3ရက်နေမှာပြန်လည်ထိုးစစ်ဆင်ပြီးနောက်သိမ်းယူခဲ့တာပါ။ဒီလိုတင်းယူပြီးစစ်ကောင်စီတပ်ကစွန်ပီယန်ကျေးရွာတွေအတွင်းမှာစခန်းချနေစဉ်နေအိမ်ရှိပစ္စည်းတွေတင်းယူတာတွေရှိကြောင်းလည်းဒေသခံတွေကပြောပါရယ်။စွန်ပီယန်နဲ့အင်စီယန်ရွာသားတွေနေရက်ပြန်မှုဆောင်ရွက်နေချိန်မှာပဲလုံချာယန်ရွာကတောတောင်တွေကိုတင်းရှောင်နေသူတွေကိုလည်းမကြမီနေရက်ပြန်နိုင်မှုညှိနှိုင်းခဲ့ကြောင်းဥလမိုင်ကွန်ချာကဆက်ပြီးပြောပါရယ
်။အမှန်တရားပဲကျွန်တော်တို့တွားရောက်တွေ့ဆုံခဲ့ဆက်ပါပြီ။အမှန်တရားလဲဆိုရင်လို့ပေါ့လေအမှန်တော့တော်တော်မဖြစ်ပေမဲ့ဟောင်းကျင်းတာနေလာမှာပေါ့လေတပ်ဖို့ဖြစ်တဲ့ခါကျတော့ဟောကကလည်းလည်းနဲ့ကြီးလို့ချို့ဒါကလည်းသူ့ဆိုတဲ့ညာကျတော့သူ့မှာတော့ဆိုရင်မို့သူ့ကြောင့်ဟိုဒီပိန်းချောင်းကတည်းကရှိတယ်။တချို့ကတော့ယူမှာကြံကြံလာကြတယ်။တချို့ကတော့တန်တော့တယ်ကွာလုံးဖြစ်တော့
။လုံချိုင်ရင်ဒေသခံသူကတော့တောတောင်တွေရဲ့မှာတိန်းချောင်းနေသူယာနေချီကြံရှိနေပြီးသူတို့တွေကတိုက်ပွဲထက်ဖြစ်မှာကိုဆိုရင်နေရာကြောင့်ဖြစ်တယ်လို့ပြောပါရတယ်
။ပိန်းမှာပြန်လာတဲ့လူတွေရှိတယ်။အေးတချို့ကပြန်လာတယ်တချို့ကမပြန်လာသေးဘူး။တော်တော်ကြံသေးတယ်။ရှိတယ်ရာကနန်းနဲ့ရှိတယ်။သူကားတို့ပြန်လာတိုက်ပွဲဖြစ်မလာဘူးကြောက်လို့ပေါ့ဝါဒကစစ်ကောင်စီကညမှာထိုက်သွားတော့ဒေသထိုက်သွားတယ်ဆိုတာမပြီးလိုက်ဘူးတဲ့တော့မှာပဲနေကြလားဟိုဒီမှာရောက်သွားလည်းမပြီးဘူးအဲ့လိုမျိုးအတက်သွားပြီးတက်သွားရှင်တော့တိုက်ပွဲဖြစ်မှာကြောက်လို့ပေါ့ကျွန်တော်တို့က
လုံချိုင်ရင်ကြေးရဘက်မှာတော့ပြီးခဲ့တဲ့အဘက်ကဒေသခံ2000ကျော်လောက်တောတောင်တွေတင်းချောင်နေစေဖြစ်ကြောင်းဒေသအတွင်းလူမှုအသင်းအဖွဲ့တွေရဲ့မှတ်တမ်းတွေအရသိရပါတယ်။ဒီရက်ပိုင်းတွေအတွင်းပူတာအုံမြို့နယ်ဘက်မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ကချင်ပြည်နယ်ကမြကြီးနာဟိုပင်နဲ့ရွှေကူမြို့နယ်တွေမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ။